မူပြင်းနဲ့ဘလူးဂျုံ၆စုံမျိုးနယ်မှာပြုလုပ်မယ်လေ့ကျင့်ကြောင်းစာပြေဟောပြောပွဲမှာပါဝင်တဲ့စာရေးဆရာထင်းနေဦးကိုမြားစီတီဆရာတော်အပါအဝင်အမျိုးသားရေးဆရာတော်တွေကပါဝင်မဟောပြောဖို့ကန့်ကွက်ခဲ့ကြပါတယ်ဆရာထင်းနေဦးဟာအမျိုးဘာသာတာသနာကိုထိပါစော်ကားတယ်ဆိုပြီးဆရာတော်တွေကကန့်ကွက်ခဲ့တာလို့စာပြေဟောပြောပွဲဖြစ်မြောက်ရေးအဖွဲ့ကတာဝန်ရှိသူကိုလင်းလင်းက RFP ကိုပြောပါတယ
်ဆရာတော်တွေကတော့သူ့ရဲ့အသောမဲ့ချက်ကတော့ဒီအမျိုးဘာသာတာသနာကိုပုတ်ခတ်သွားပြီးတော့ပြောဆိုရတဲ့ဆရာကြီးတယောက်ထောင်ပြတဲ့ဆရာကြီးတယောက်ကိုကျွန်တော်ဒီလိုလာမခံနိုင်ဘူးဆိုတော့တဘောတော့အဲ့လိုဆိုတော့မြင်တာပေါ့လေ
အဲ့ဒီစာပြေဟောပြောပွဲကိုဒီကနေ့ပြုလုပ်ဖို့အစီအစဉ်ထားရကနေဆရာတော်တွေရဲ့ကောက်ကွက်မှုကြောင့်ဇန်နဝါရီလ24ရက်နေ့ကိုရက်ရွှေ့လိုက်ရတယ်လို့လည်းပြောပါရတယ်။အဲ့ဒီလိုကန့်ကွက်တဲ့အပေါ်ကိုစာရေးဆရာဆရာထင်းလင်းဦးရဲ့သဘောထားကို RFP ကမေးမြန်းရမှာအခုလို့ပြောပါရတယ
်။စာရေးဆရာရဲ့လွတ်လပ်ခွင့်ကိုကြာရှုံးနေတော့မဟုတ်ပါဘူး။ကိုကမကြာရှုံးပါဘူး။ဒါပေမဲ့လွတ်လပ်ခွင့်ကိုထိကားပါရတော့အမှန်ပဲလေ။ဘာလို့လဲဆိုတော့ဒါကစာရေးဆရာတယောက်ရဲ့လွတ်လပ်ခွင့်ဆိုတာကနိုင်ငံသားတိုင်းမှာလွတ်လပ်စွာဟောပြောခွင့်ရှိတယ်လေ
။အဲ့ဒီလိုအမျိုးသားရေးဆရာတော်တွေကဆရာထင်းလင်းဦးကိုကန့်ကွက်တာဟာအခုဒီချိန်နဲ့ဆိုနှစ်ခါရှိပြီလို့လည်းသိရပါဗါး။အဲဒီလိုကန့်ကွက်တဲ့အပေါ်ကိုပမာအဖွဲ့ရဲ့ဦးဆောင်သူဆရာမျိုးမြင့်ကြီးကအခုလို့တုံ့တက်ပါဗါး။ဒါလွ
တ်လပ်စွာရည်တာထုတ်ဖို့ပြောစုခွင့်ဆိုတာကျွန်တော်တို့အမြင်နဲ့ရှင်းလင်းတင်ပြကျွန်တော်ပြောနေကြစ်စားပဲလေ။ဆရာတင်မင်းဦးကအရင်တစ်ခါထိခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ကို action ယူရတာရှိတယ်။မှန်တာမှားတာကိုကျွန်တော်ပြောချင်တာပေါ့နော်။သူ့အရင်ခံရတဲ့ဒီသာဖြစ်တယ်။ဒါမှမဟုတ်ဒီဟာတစ်လုံးသူ့ရဲ့ပြောရစ်ကိုပြစ်တင်လိုက်တဲ့ဟာမျိုးတော့ကျွန်တော်မသိသိဘူးပေါ့နော်။ဆရာတန်တော်တွေနေလည်းဒါမိဘတွေကဖြစ်ထားပြီးတော့စဉ်းစားပြည်ပြီ။ဘာလို့ဆိုလို့ရှိရင်တိုင်းဆရာတွေကသူ့ရဲ့အတိအမြင်ကိုဖွင့်ပြနေတာဖြစ်တဲ့အတွက်ဟလာဒီဆရာတွေဟောပြောခွင့်ပြစ်တင်လိုက်တာကဟိုတနေ့ဒီလိုနားထောင်ခွင့်မှာစုံစုံကြတာ။ဒါကျလို့ပြည့်စုံပြီးတဲ့ဟာတွေလက်ရှိနေသားတွေကိုသုံးသပ်ပြတဲ့ဟာတွေကိုသူမကြားရမှာဖြစ်သွားပါလေ။ဒါတော့ကျွန်တော်နေနဲ့ဟိုကျွန်တော်ပြောချင်တာမိရရခံချင်တာကတော့ဆရာတော်လေးမျိုးနဲ့ပြောစီချင်တာကပစတင်မင်းမျိုးတွေဘယ်လိုကြောင်းအောင်မျိုးဖြစ်တော့သတိထားပြီးပြောဖို့ထင်ထင်ပြောပြလို့ဒီလိုဟို request ထုတ်တာမျိုးဆိုလို့ရှိရင်ကောင်းပါလေ။ဆရာတော်ကမိန်တာပေါ့နော်။ဒါမျိုးတွေမပြောပါနဲ့ဆိုတာမျိုးပေါ့နော်။ဒါမျိုးပြောလို့တော့ရပါတယ်။ဒါပေမဲ့လုံးဝပြောခွင့်မရှိဘူးဆိုရင်ပြစ်တင်တာမျိုးကတော့ကျွန်တော်မဖြစ်စီချင်ပါဘူးကွာ
။အခုလိုကန့်ကွက်မှုကြောင့်ဟောပြောပွဲရက်ကိုရွှေ့လိုက်ရတယ်လို့ဟောပြောမဲ့စာရေးဆရာတွေကိုလည်းပြောင်းလဲလိုက်ရတယ်လို့ဒေသခံတွေရဲ့ပြောကြားချက်အရသိရပါတယ်။ဒေသခံအချို့ကတော့အခုလိုစာပေဟောပြောပွဲကိုပိတ်ပင်လိုက်တာကိုမချင်တတ်ကြဘူးလို့ RFP ကိုပြောပါတယ်။ဒေသခံတအုပ်ဖြစ်တဲ့ဦးလာတန်းကအခုလိုပြောပါတယ်
။ကျွန်တော်တို့ကစဉ်းစားမှုမရှိဘူးလေ။ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့လောက်တာကောင်းတာလုပ်နေတာပဲ။သူတို့ပိတ်အောင်သူတို့ကဘာလို့ဘယ်လိုပုံစံနဲ့ပိတ်တာလဲ။ကျွန်တော်အဲ့ဒါကိုသိချင်တယ်ဆရာ။
အဒီကိစ္စနဲ့ပတ်သက်ပြီးမြားစီတီကျောင်းဆရာတော်ကို RFP ကဆက်သွယ်ခဲ့ပေမဲ့ဖုန်းဆက်ပိတ်ထားတာကြောင့်ဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့2018ခုနှစ်တုန်းကလည်းစာရေးဆရာချစ်ဦးညိုစာရေးဆရာမဂျူးနဲ့ဆရာဦးထွန်းလင်းတို့ပါဝင်တဲ့စာပြေဟောပြောပွဲကိုမြို့သားရေးဆရာတော်အချို့ကလာရောက်ဟန်တားခဲ့တာရှိခဲ့ဘူးပါလေ။